တော်ရရှင်များရှင်ကျမတို့ရဲ့ VOA မြန်မာဌာနရဲ့ editor တူဖြစ်တဲ့ဒေါခင်မျိုးသက်ဟာအစိုးရပြန်ကြားရေးဌာနရဲ့အစီအစဉ်နဲ့အခုလက်ရှိမှာတော့ရခိုင်ပြည်နယ်ဘက်ကိုရောက်ရှိနေပါတယ်။သူ့အပါအဝင်သတင်းမီဒီယာသမားတွေဒီကနေ့ဘယ်တွေကိုသွားပြီးတော့ဘာတွေသိခဲ့ရတယ်ဆိုတာကိုမကြခင်အချိန်ပိုင်းအတွင်းကပဲဆက်သွယ်မေးမြန်းထားပါတယ်။ဒီကနေ့သူရောက်ခဲ့တဲ့နေရာတွေကိုဒေါခင်မျိုးသက်ကအခုလိုစပြီးပြောပြပါဗျာ။ဒီကနေ့
ကရခိုင်ပြည်နယ်ကိုသွားတဲ့ဒီကနေ့ခီးဆန်မှာပထမနေ့ကမောင်းတော်ဒေသကစောက်ဝင်းရှင်ကိုသွားပါတယ်။ဒီကနေ့ကတော့ဒူးတီတော်မြို့နယ်ဆီကိုလာပါတယ်။ဒီဒူးတီတော်မြို့နယ်ထဲမှာပေါ့နော်။အဓိကတော့ဒီဆစ်ဆောင်စခန်းတွေကိုလိုက်ကြပါတယ်။ဒီဆစ်ဆောင်စခန်းတွေကပထမဦးဆုံးကဒီရွာမကျေးရွာပေါ့နော်။ဒီမြင်ကရွာမကျောင်းမှာဒီကဘုန်းတော်ကြီးကလည်းဆစ်ဆောင်တွေကိုဒီပညာသင်တွေဆစ်ဆောင်တွေတက်ကိုပညာဒါနလုပ်ပြီးနေတဲ့အခြေအနေမျိုးကိုရှင်းပြပါတယ်။နောက်တစ်နေရာကျတော့ဟိုဘောရနမ်မဘုန်းတော်ကြီးကျောင်းပေါ့နော်။အဲ့ဒီမှာကျတော့ဒီဆစ်ဆောင်က2000ကျော်လောက်ရှိပါတယ်။နောက်အဲ့မှာလည်းဘုန်းတော်ကြီးကသမားလက်ခဆက်ပြီးတော့ဖြတ်ပြေးလာတဲ့ရွာသားတွေပေါ့နော်။ရွာအဲ့ဒီလိုရအတွက်ကိုအကောင်အကူအညီပေးနေကြတယ်။ဆိုတော့အိမ်ကိုဖြတ်ပြေးတာပေါ့နော်။အဲ့ဒါနဲ့အကူအညီပေးနေကြတယ်။နောက်တစ်နေရာကျတော့ဒီငယ်အမေခုံးကြီးကျောင်းဆစ်ဆောင်စခန်းပေါ့နော်။ဒီဆစ်ဆောင်စခန်းကအားလုံးကဒီဘုန်းတော်ကြီးကလည်းတာဝန်ယူပြီးတော့သူတို့ပထမအလုပ်ဆောက်ရှောက်ထားတယ်ပေါ့နော်။ပြီးမှဒီရက်ရွာရဲ့အစိုးရရဲ့သူတို့အော်အတူတူပြန်ရောဆီရှိသေးတာပေါ့နော်။ဒါအဲ့ဒီကနေရာတုံးနေတာအခုကသွားခဲ့ပါတယ်ဒီကနေ့
ဟုတ်ကဲ့အဲ့တော့ဒီခုဒီဆစ်ရှောက်လာတဲ့ပြည်သူတွေကအဓိကကဒီရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေးနဲ့မြမစစ်တပ်တို့ကြားမှာဖြစ်တဲ့တိုက်ပွဲတွေကြောင်းတိမ်းရှောင်ခဲ့တဲ့ပြည်သူတွေပေါ့နော်ဆိုတော့လက်ရှိသူတို့ရဲ့အခက်ခဲနောက်ပြီးတော့သူတို့လက်ရှိကြုံနေရတဲ့ဟိုအတွေ့အကြုံတွေပေါ့နော်ဘာတွေများသူတို့လက်တလောမှာအရေးတကြီးလိုအပ်နေတာတွေတွေ့ခဲ့ရပါလဲရှင်ပ
ထမဦးဆုံးကတော့ဒီအဆောင်မှာပြညာဒါနပေးနေတဲ့အကြောင်းမှတွေ့ရတာဆိုကျောင်းသားကျောင်းသူတွေရဲ့ဒီကိုယ်နဲ့ဆင်းရဲနေပြီပေါ့နော်သူတို့ဟာဒီစစ်ဆွဲလေးကြောက်ပေါ့နော်အနာဂတ်ပညာရေးမှာပဋိကောက်လေးဖြစ်ပြီးဒုက္ခတွေရောက်နေကြတာတွေ့ရပါတယ်။နောက်ပြီးတော့မိရဲ့ခံရအစားပေါ့နော်အချိန်မပြေကြပါဘူး။နောက်ပြညာကျတော့လည်းဒီဟိုပေါ့နော်ဟိုအင်ယာရေတော့ဟိုဖုန်းကျောင်းကနေပြီးတော့မှစေတနာရှိတဲ့လူတွေနဲ့ချက်ပေါင်းပြီးတော့အင်ဝေးတွေခြောက်ပေးထားပါတယ်။အမေနဲ့သူတို့အမအဓိကတော့အမေကလေးလေးတွေပေါ့နော်ဒီဆစ်ဆောင်စခန်းထဲမှာနေရတာသူတို့ကမလုံးမချုံနဲ့ပေါ့နော်စိတ်မလုံးမချုံနဲ့ဖြစ်နေတာတွေတွေ့ရပါတယ်။နောက်ဘုန်းတော်ကြီးတွေကဒီဆစ်ဆောင်တွေတက်ပြီးတခြားလုပ်ပြီးပါတယ်လုပ်ပြီးတဲ့သူတို့ချိန်မှာကဒီတနေ့ပေါ့နော်အစိုးရ6ပိုင်းရဲ့ဥစ္စာဒီချိန်လုံးနဲ့ဟိုဖာဘက်ဟောက်ချာလဲအဆင်ပြေပေါ့နော်ဆံနေရှိပြီးတော့တခြားအဆုံးဆောင်တွေကတော့သူကဆိုးပဲတင်းနေရတာအဲ့တော့အဆင်မပြေကြဘူးအလုပ်ဆောင်ရလဲရှာလို့မရဘူးကျတော့သူတို့တွေကအဓိကတော့သူတို့ရွာတွေသူတို့ကျန်ကျင်းနေပါလေဒီရှစ်ရှစ်ကြီးရဲ့နည်းနည်းပြီးခြင်းလည်းလို့အကုန်လုံးသွားပြည့်ကြပါလေ
ဟုတ်ကဲ့ပါရှင်အဲ့တော့လက်တလောသူတို့နေရရင်ပြန်မို့အခြေအနေအနေထားကရောဘယ်လိုများမြင်ခဲ့ပါလဲရှင
်သူတို့နေရရင်ပြန်မို့ကတော့အခုတတိတချို့ဆိုရွာရဲ့လုံးဝဟိုဟိုဟာလုံးဝဖြစ်ရှိနေတာလေဒါပေမဲ့အိမ်ကလည်းတိုက်ပွဲတွေဆက်ဖြစ်နေတော့တချို့ဆိုလို့ရှိရင်နှစ်နှစ်သုံးနှစ်ရှိနေလို့နေကြတာလေကျတော့အခုတတိယဟိုမပြန်နိုင်ကြဘူး။ဟောစစ်ပွဲရင်မပြီးမချင်းမပြန်နိုင်ဘူးဆိုတော့စစ်ကလည်းဘယ်တော့မှပြန်မမပြီးဖြစ်နေတော့သူတို့ကနောင်ရတော့အေးအေးပြန်ပါ
။ဟုတ်ကဲ့ပါရှင်။အဲ့တော့အနီဒေါခင်မျိုးသက်တို့မနှက်ဖြန်အတွက်ကဘာများအစီအစဉ်တွေရှိပါလဲရှင်။ဘယ်တွေများဆက်ပြီးတော့သွားပြီးလေ့လာဖို့တွေရှိပါလဲ
။မနှက်ဖြန်တော့ဒီဟောနေမောင်တော်ကနေပြီးတော့အမူမော်ဘက်ကိုထွက်ပြီးတော့ဒီစစ်ကေမျိုးပြန်ပါပါစစ်ကေရဲ့နားမှာလည်းဒီစစ်ကေမျိုးဆိုရဲတက်တဲ့စခန်းရှိပါတယ်အခုတတိယစခန်းကြီးကအစ်စ်ကြီးကြတော့မပိတ်သိမ်းနိုင်ဘူးပေါ့နော်ဒါကိုသွားပြီးတော့လေ့လာဖို့ရှိပါတယ်